မြန်မာနိုင်ငံမှာလူခွင့်ရေးကိုဖိနှိပ်တဲ့ဥပဒေတွေပြင်ဆင်ဖို့လိုတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာမြန်မာစိုးရွားကိုတိုက်တွန်းလိုက်ပြီးတော့လူခွင့်ရေးချုပ်ဖောက်မှုနဲ့နိုင်ငံသားယင်းနှိမ့်မြုံနယ်မှုတွေနိုင်ငံတကာဖွံ့ဖြိုးရေးကူညီတွေဟာဆက်ဆက်နေတယ်လို့ HRW ကပြောဆိုတဲ့ပုံမှာမြန်မာအရေးလေးလာသုံးသပ်သူတွေကြားမှာကွဲပြားတဲ့အမြင်တွေရှိနေပါတယ်။ပြည်စုံကိုတော့ကိုညံဝဲအောင်ကပြောပြပေးပါလိမ့်မယ်
။အရသားတွေရွေးချယ်တင်မြှောက်ထားတဲ့ NLD အစိုးရလက်ထက်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တင်ပင်ဖွဲ့စည်းခွင့်နဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေအပေါ်ကန့်သတ်ချုပ်ချယ်တဲ့ဥပဒေတွေကိုအသုံးပြုပြီးဖမ်းဆီးထောင်ချနေတာတွေကိုရပ်ပစ်ဖို့နဲ့အဲ့ဒီဥပဒေတွေကိုဖြည့်ဆွက်ပြင်ဆင်ဖို့လိုကြောင်းဖေဖော်ဝါရီ1ရက်နေ့မှာထုတ်ပြန်လိုက်တဲ့ HRW အဖွဲ့ရဲ့အစီရင်ခံစာမှာတိုက်တွန်းထားတာပါ။ဖြည့်ဆည်းခံလိုက်ရတဲ့မျှော်လင့်ချက်များဆိုတဲ့ HRW ရဲ့အစီရင်ခံစာထဲမှာတော့လွန်ခဲ့တဲ့နှစ်နှစ်ကိုပြန်ကြည့်ရင်ငြိမ်းချမ်းစွာဆန္ဒထုတ်ဖော်စုဝေးသူတွေကိုရာဇဝတ်ကြောင်းဆိုင်ရာပုံမှတ်တွေနဲ့ဖမ်းဆီးအရေးယူနေတာတွေရှိနေသေးပဲလို့ထောက်ပြထားပါတယ် HRW ရဲ့အစီရင်ခံစာဟာလက်တွေ့အခြေအနေတွေနဲ့ကန့်ညီတယ်လို့သုံးသပ်သူကနိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအဖွဲ့ AAPPB ရဲ့တွဲဖက်အတွင်းမူဥပိုလ်ကြီးဖြစ်ပါတယ
်မြန်မာနိုင်ငံမှာဒီလူလက်ဆော်ပြောဆိုလို့အဲ့လိုပဲငြင်းငြင်းသာစုဝေးတဲ့အတွက်လည်းဖမ်းဆီးတင်းတင်းကြပ်နေရတဲ့ကိစ္စတွေကရှိပါတယ်ဒီကိစ္စတွေကတော့ဒီလွတ်တော်အနေနဲ့ဥပဒေကိုပြင်ဖို့လိုတယ်ဒီလိုမျိုးလူလက်ဆော်ပြောဆိုတာလူလက်ဆော်စီယုံတာစုဝေးတာကရာဇဝတ်မှုမဟုတ်ဘူးအခုကမြန်မာနိုင်ငံမှာဥပဒေတွေနဲ့တက်ချော့လှုပ်ရှားနေတဲ့သူတွေကိုအတန်တိတ်တော့အောင်လုပ်နေတဲ့အရာလိုမျိုးဖြစ်နေတယ်ဆိုတော့ဒီလိုမျိုးအချက်တန်းအချက်ပို့လို့လည်းမဟုတ်ဘူးဆိုလို့ရှိရင်တော့နိုင်ငံကမျက်နှာစာမှာလူခွင့်ရေးချိုးဖောက်တဲ့နိုင်ငံအဖြစ်နဲ့ဆက်ပြီးရှိနေအောင်ပါပဲ
လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်လှုပ်ရှားသူတွေကိုပုံမှန်18-19ငိမ့်စုစီဥပဒေနဲ့60ကြောက်ကကြီးဆက်သွယ်ရေးပုံမှန်တွေ905ခါခွေအကြီးညိုပြည့်စုံမှုပုံမှန်လိုဟာမျိုးတွေစက္ကန့်တင်းနှစ်မတရားသင်းဆက်သွယ်မှုပုံမှတ်တွေလေသမားတွေဆိုရင်ပုံမှတ်443 429နဲ့အေးအေးယူခံနေရပြီးစားတဲ့ပုံမှတ်တွေကိုပြင်ဆင်ဖို့လိုတယ်လို့လူအခွင့်ရေးအဖွဲ့တွေကထောက်ပြနေကြပါတယ်။2008ဖွဲ့စည်းပုံအရ NLD အစိုးရဟာနိုင်ငံအာဏာကိုအပြည့်အဝအသုံးချပိုင်ခွင့်မရှိတာကြောင့်အစိုးရအပေါ်မှာသာအပြည့်ပုံချလို့မရဘူးလို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြန်မာရေးသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ်။
ကျွန်တော်တို့ဒီမိုကရေစီတပိုင်းဆိုတာတက်လာတော့လေပဲလူခွင့်ကိုထောက်ပြတာကိုတော့ကျွန်တော်တို့ကတော့ကျူးသွားမှာသို့တော်လည်းအဲ့ဒီထောက်ပြချက်တွေနဲ့ပတ်သက်ရင်တော့ဟိုမေကွန်ထုတ်ချက်တွေကျွန်တော်တို့ရှိတာအမှန်ပါပဲဒီနေ့မြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်ဒီပြည်ထောင်ဝန်ကြီးဌာနအောက်မှာရှိတဲ့ကိစ္စတွေတော်တော်များများ energy ဆိုတာသူလုံးခင်လို့လည်းလုံးနိုင်တာမရှိပါဘူးနောက်တစ်ခုက energy ကအစိုးရဖြစ်လာတော့ဆိုအပ်တရက်နဲ့ဒီပေါ်လောရတာကြီးရှိတော့ကဟိုပြောစရာတွေထောက်ပြတဲ့ရှိကောင်းရှိမယ်တချက်ပေါ့နော်နောက်တစ်ချက်ကနိုင်ငံတကာလူခွင့်ရေးဖွဲ့စည်းတွေကတော့သူတို့ရဲ့ဘာသာရဲ့တောင်းမှတစ်ခုတည်းကြည့်ကြတာဟုတ်ဒါကြောင့်အများရန်သူတို့ဟာမှတ်နေတယ်လို့တော့ကျွန်တော်ကတော့တိတ်မယုံကြည်ဘူးခင်ဗ
ျနိုင်ငံသားချင်းညှို့နှံမှုတွေနိုင်ငံတကာကပေးတဲ့ဖွံ့ဖြိုးရေးအစီအစဉ်တွေဟာလူအခွင့်အရေးနဲ့တီးကြားစီခွဲထားလို့မရဘူးလို့ HRW ကထောက်ပြပါတယ်ရခိုင်မြောက်ပိုင်းအရေးမှာတိမ့်နေကြတဲ့ရိုဟင်ဂျာတွေထွက်ပြေးသွားအောင်မြန်မာစစ်တပ်ကရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တယ်ဆိုပြီးကြီးမားတဲ့လူအခွင့်အရေးချိုးဖောက်မှုအဖြစ်နိုင်ငံတကာကမြင်နေကြတာပါ။ဒါကြောင့်လဲမြန်မာနိုင်ငံကိုယင်းနှိမ့်ညွန့်နှံမှုတွေတိတ်ဝင်မလာဘူးလို့ဝေဖန်နေကြပါတယ်။လူအခွင့်အရေးကိုလေးစားမှသာမြန်မာနိုင်ငံကိုယင်းနှိမ့်ညွန့်နှံမှုတွေပိုဝင်လာမှာဖြစ်တယ်လို့မြင်သူကဥပိုလ်ကြီးဖြစ်ပါတယ်
။လူအခွင့်အရေးတော့မရှိဘူးဆိုလို့ရှိရင်လူတွေရဲ့ပုံမတို့တက်မှုစိတ်လာမှာမဟုတ်ပါဘူး။လူအခွင့်အရေးမှာတန်းတူညီမျှမှုဆိုတာတွေကတော့ပါပါတယ်။မနက်ငယ်မှာတန်းတူညီမျှမှုမရှိသူဖြစ်နေတဲ့ပြည်တွင်းစစ်ပဒနာတွေရှိတယ်။အဲပြည်တွင်းစစ်ကြောင်လည်းလူခွင့်ချိုးဖောက်မှုတွေအများကြီးဖြစ်ပေါ်နေတာတွေရှိပါတယ်။ဒါတွေကကျွန်တော်တို့ဒီလူခွင့်ကြီးကင်းမဲ့နေတယ်ဆိုတာကိုပြသနေတာဖြစ်ပါတယ်။ဒါတွေကိုတိုးတက်အောင်လုပ်ဖို့တိုးတယ်။အဲ့ဒါတွေကိုတိုးတက်အောင်လုပ်မယ်ဆိုလို့ရှိရင်အဲ့တော့မှပဲဒီနိုင်ငံခြားချင်းညှို့နှံမှုတွေကပိုပြီးရောက်လာမှာပါ။အခုရှိနေတဲ့တရုတ်ရဲ့ချင်းညှို့နှံမှုတို့တခြားအာရှရဲ့ချင်းညှို့နှံမှုတို့ကသူတို့ကိုယ်တိုင်ကဒီလူခွင့်ကိုလေးစားလိုက်နာတဲ့နိုင်ငံတွေမဟုတ်တဲ့အတွက်သူတို့ကအကျိုးမြတ်တစ်ခုတည်းကိုပဲအဓိကထားတယ်။လူကိုလူလိုဆက်ဆံတဲ့အနေအထားမျိုးတွေကြော်ပါနေတယ်လို့ရှိပါတယ်။နောက်သူတို့တွေဒီမှာနော်ဒီလိုတာဝန်ယူမှုတာဝန်ခံမှုကိစ္စတွေမှာလည်းနည်းနည်းလေးကြော်ပါနေတာတွေ့ရပါတယ
်။ဒါပေမဲ့မြန်မာနိုင်ငံရဲ့ပြဿနာမှာနိုင်ငံသားယင်းနှိမ့်ညွန့်မှုတွေဝင်မလာသေးတာဟာလူအခွင့်အရေးချိုးဖောက်မှုတစ်ခုတည်းပေါ်မှာသာမူတည်နေတာမျိုးမဟုတ်ဘူးလို့ဒေါက်တာတင့်ဆွေကထောက်ပြပါတယ်
။ဒီပါယင်းနှိမ့်ညွန့်မှုဆိုပါစို့။ဒါကလည်းတိုင်းပြည်အတွက်ကျွန်တော်တို့ရေးကြည့်ပါတယ်။သို့တော်လူအခွင့်အရေးတစ်ခုကြောင့်ပြပါရင်းနှီးမြှုပ်နှံမှုနဲ့တာဟုတ်ကောင်းပါဟုတ်ပါလိမ့်မယ်တစ်စိတ်တစ်ပိုင်းတော့ကျွန်တော်ရှိလိမ့်မယ်လို့ဆက်ပါတယ်ကျွန်တော်တို့နိုင်ငံလိုပဲဒီရှိတဲ့အောင်ဆက်နိုင်ငံတွေကြည့်လိုက်ရင်လူခွင့်ရေးစံနဲ့ပတ်သက်ရင်မ မပြည့်ဝတဲ့နိုင်ငံဒီအကြီးတွေလို့ပြောရမှာပါ။တိုးတက်ဖို့မျိုးစုံလို့ပြောမယ်စင်ကာပူနိုင်ငံမှာလည်းဒီမိုကရေစီပြောပြောလူ့ခွင့်ရေးပြောပြောအပြည့်ဝရှိတာမဟုတ်ပါဘူး။အဲ့တော့အဲ့ဒီနိုင်ငံတွေကြားထဲမှာမြန်မာနိုင်ငံကလည်းပါတော့ကစီဝါရေးဖို့မျိုးတိုးတက်မှုနဲ့လူ့ခွင့်ရေးကိစ္စနဲ့ဆက်ဆက်လျားတာကတော့တိတ်ပြီးတော့မရှိရောလာဘူးလို့ကျွန်တော်မြင်နေခဗျာ။
နိုင်ငံသားကုမ္ပဏီကြီးတွေမြန်မာနိုင်ငံမှာချက်ချင်းလဲပတ်နိုင်မဲ့လူသားအရင်းအမြစ်ရှားပါတာစီမံခန့်ခွဲမှုညံပြင်းနေသေးတာအစိုးရရုံးနေမှာကျိုးနီစနစ်တွေဆက်ရှိနေတာတွေကမြန်မာနိုင်ငံကိုရင်းနှီးမြှုပ်နှံသူတွေမလာရဲသေးအောင်ဟန်တားသလိုဖြစ်နေတယ်ဆိုတော့သုံးသပ်မှုတွေကလည်းရှိနေပါတယ်ခင်ဗျာ